မြန်မာနိုင်ငံမှာအရတားဆွေကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြတာတဲ့အနေနဲ့ကျတဲ့ပရင်းနဲ့ဝါရှင်တန် DC မှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုခြေနှက်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အကြီးတန်းအစိုးရအဖွဲ့ဝင်တူကလည်းပြောပါတယ်။အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ရဲ့ဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပြက်နေကြတာပါ။အာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အလို့သဘောဆက်ဆံဖို့အပါအဝင်တင်သွင်းလာတဲ့အဆိုပြုချက်တွေကိုအမေရိကန်အစိုးရကလည်းထောက်ခံထားပါတယ်ဒီလိုအလို့သဘောဆက်သွယ်ဖို့အတွက်မလေးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့အဆိုပြုချက်အတွက်မြန်မာစစ်ကောင်စီကအပြစ်တင်ရှုံချခဲ့တာပါကြာတပရင်းနေမှာပဲ NUG နိုင်ငံသားရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့ဝါရှင်တန် DC မှာတွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝန်ဒီရှာမန်ကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်အောင်အမေရိကန်ကပံ့ပိုးပေးနေမှာဖြစ်ကြောင်းပြောကြားခဲ့တာပါအမေရိကန်အာဆီယံအစည်းအဝေးမှာမြန်မာအရေးအပြင်အင်ဒိုပစိဖိတ်ဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဒဏ်ပြန်ထိန်းညှိဖို့အတွက်ကြိုးစားနေတဲ့အမေရိကန်အစိုးရအနေနဲ့လူခွင့်ရနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်သမ္မတအင်ဂျီမာချက်သပရင်းနဲ့အာဆီယံခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်တဲခင်းဧခန်းနဲ့ညစာစားပွဲမှာဒီမိုကရေစီထွန်းကားရေးဦးစားပေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားမှာအကြမ်းဖက်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အပြင်ထိုင်းကအာနာသိန်းစစ်ကောင်းဆောင်ပရာယုတ်ချန်ဝချာနဲ့ဘရူနိုင်းဘီယန်ပါဝင်အာဆီယံ၉နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။